ရှင်များခင်ဗျာမြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရရဲ့တက်တန်းဟာအခုဆိုရင်တနည်းပြတော့မှာပါရသအစိုးရရဲ့တနည်းတာတက်တန်းတွင်မှာနိုင်ငံရေးစီးပွားရေးလူမှုရေးအတက်ကျဘာတွေရှိခဲ့သလဲရှေ့မှာရောဘာတွေမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပြည်နယ်ဆွေးနွေးမယ့်ပုဂ္ဂိုလ်တွေလည်းရောက်နေကြပါပြီဟိုနောက်တစ်ခုကကျွန်တော်တို့ဆွေးနွေးပွဲအတွက်ကို Facebook တွေ email တွေနဲ့ပို့ထားတဲ့စာတွေလည်းတော်တော်များရှိပါတယ်ဒီထက်က Facebook ပေါ်ကမက်ဆေ့ချ်ဟိုပြပို့ထားတဲ့စာတချို့တော့အရင်ဆုံးကောင်းတော့ဖော်ပြပေးကြပါတယ်တခုကတော့ကျွန်တော်တို့ CEO ပို့ထားတာကတော့ကိုအွန်လိုင်းဆိုးဆိုတဲ့အကောင့်မှာသူကတော့အတက်ကျတော့ရှိပါတယ်တိတိလောက်ကတော့စားတောက်ကုန်ဈေးနှုန်းတွေတက်ပြီးအောက်ခြေလူဒန်းစားတွေဒုက္ခပိုများလာတဲ့ရွှေဈေးတွေတက်ပြီးရွှေဝယ်ရာကနေကျေးဘက်ကိုပြောရမလို့ဖြစ်လာတဲ့နေထိုင်မှုဈေးတွေကြီးလာတဲ့မှုခင်းတွေများလာတဲ့အခွန်တွေတိုးလာတဲ့လူစုတခုတွေပေါ်လာတဲ့သာသနာမင်းမိန်လာတဲ့ကဲဘဲခွက်ကိုအကောင့်ပြောရမှန်းတော့မသိတော့ပါဘူးဆိုပြီးတော့သူကရေးထားပါတယ်နောက်တူကတော့ကျွန်တော်တို့ email နဲ့ပေးပို့ထားတာပါဒေါက်တာကျော်ရှင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ကျွေးကျော်စံအယမ်းမြင့်မျော်လင့်ချက်ပို၍ပို၍မြင့်ရေဝူရလက်တွေခန်းစားချက်မသိတာသေးပြည်သူပိုင်ကဏ္ဍကြိုးစားမှုမြင်ရသည်ပုဂ္ဂလိကကဏ္ဍလူတိုင်းလက်လန်းမမီသေးစီဝါရေးနေကွေးနေဆက်ကုံတွေကိုအားထားတရားမဝင်ရောင်းဝယ်နေရအနှိမ်ခံနေရဈေးကွက်ပြောက်သူများပြုသည်မြတ်နုရလူမှုလုံခြုံရေးပျောက်ဆုံးလူသတ်မှုဗလက်ကာယပြုမှုနဲ့အမှုချမ်းစီးမှုတွေတိုးတက်မြမယဉ်ကျေးမှုနှိမ့်ချမွေးစေဝဒူးနယ်တဲနဲ့ဖန်စီရမိကုံစင်းနှုံလိုက်လို့မမီအချင်းအလူရန်းစားနဲ့ပင်စင်စားတွေမခံတာပို့ဆောင်ရေးတိုးတက်တဲ့စိုက်ကဲကြောင့်တရားသူတနည်းမှာတိန့်ကနန်းနီပါရှိစေကုစီမြင့်တဲ့စေယုံကလေးနေမှာအချိုးပဲ့ဒဏ်ရာရသူတွေနဲ့ပြင်းနေနေတယ်အ мян ပြင်ပေးဖို့လိုပါတယ်ဆိုပြီးသူကရေးပါတယ်ဒါတော့ကျွန်တော်တို့ပေးပို့ထားတဲ့စာတချို့ပါဆိုတော့ဒီလိုပေါ့လေဟိုတချို့ကလည်းကောင်းသည်ဆိုးသည်အဲ့လိုသောရမြင်နေရတော့အမျိုးမျိုးကျွန်တော်တို့ရေးပို့တာတွေရှိပါတယ်အခုတော့ပင်နိုင်ဆွေးနွေးမဲ့ပုံကူရဲ့ရေဝေရအမြင်တချို့ကိုကျွန်တော်ကြားချင်ပါသေးတယ်ဆိုတော့ဒီတမဆုံးတူရတော့ဒီမြန်မာနိုင်ငံမှာဒီမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့မြန်မာနိုင်ငံကဥအောင်သူငယ်မှာဆိုတော့ဥအောင်သူငယ်ရဲ့အမြင်ကိုလည်းကျွန်တော်ရေဝေရကြားချင်ပါတယ်ဒီ NLD အစိုးရတနည်းတာဆောင်ရွက်ခဲ့တဲ့မြရားတွေမှာရေဝေရပြောမယ်ဆိုရင်ကောင်းသလားညံ့သလားမစိုးလို့ပြောရမလားဘလို့အကဲဖြတ်နိုင်မလဲဥအောင်သူငယ်
ဟုတ်ကဲ့ဟိုကျွန်တော်တို့သူ့ရဲ့အစိုးရရဲ့စွမ်းဆောင်မှုကိုပြောရရင်တော့တော်တော်လေးအားမရစရာအခြေအနေရှိပါတယ်ဆိုတော့သူတစ်ဖြစ်တော့ဟိုပြည်သူတွေရဲ့စားဝတ်နေရေးကိစ္စတွေကိုကျွန်တော်တို့ဟိုတေချာမဆောင်ရွက်ပေးနိုင်ဘူးအထူးသဖြင့်ခုနပြောခဲ့တဲ့အတိုင်းပဲကုန်စည်နှုန်းတွေပြတ်လာတယ်ဟိုကျွန်တော်တို့စီးပွားရေးအခြေအနေအလားအလာမကောင်းဘူးဆိုတော့ဒါတွေရှိတယ်လို့ပဲတစ်ဖက်မှာလည်းဒီကျွန်တော်တို့ပြည်သူတဦးချင်းရဲ့ဘဝဟိုလုံခြုံရေးနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်လည်းခုနပြောခဲ့တဲ့အတိုင်းပါပဲဒုစရိုက်မှုတွေများလာတယ်ရာဇဝမှုတွေထူပြောလာတယ်သတ်ပြင်းဒီအခြေအနေတွေကတော့အမှန်ပဲဖြစ်ပါတယ်ဆိုတော့နောက်တစ်ခုကဟိုပြည်တွင်းငင်းညာရေးအတွက်ကိုအစိုးရကအားလုံး consult လုပ်နေတယ်ပြောပြမယ်လေဟိုကျွန်တော်တို့တိုက်ပွဲတွေဆက်ဖြစ်နေတာတော့အလုံးသိပါပဲဆိုတော့အဲ့တော့ဒီအနေထားမှာဘယ်လိုချက်လက်တွေအားကောင်းမလဲပေါ့နော်ဟိုကျွန်တော်တို့တော်တော်ရှာရတော့ခက်ပါတယ်ခင်ဗျာ
โอเคเจซูอ่ะကျွန်တော်တို့ဒီမြန်မာပြည်အသုံးသက်တဲ့ဒေါက်တာရံမျိုးသိန်းလဲကျွန်တော်တို့ပင်နယ်ဆွေးနွေးဖို့ရောက်နေပါတယ်ဒေါက်တာရံမျိုးသိန်းအမြင်ရောခင်ဗျာကျွန်တော်တို့ဒီ NLD ရဲ့တနစ်တာအတွင်းမှာရေဝီကသုံးသက်မယ်ဆိုလို့ရှင်ဘယ်လိုသုံးသက်နိုင်မလဲ
အဲကျွန်တော်အမြင်ကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာပေါ့လေကျွန်တော်တို့နှစ်ပေါင်း90ကျော်လောက်ပေါ့လေဒီအာဏာရှင်စနစ်အခြေခံခိုင်နဲ့အဖြစ်လာတဲ့ရန်တရားကြီးကိုတော့ဆက်ပြီးတော့ဟိုပြုပြင်ဖို့အတွက်ပေါ့လေဒါလုံခဲ့တဲ့နှစ်မှာဆက်ပြီးတော့ခြေလှမ်းဆခဲ့တယ်လို့ရေဘူးရသုံးသပ်လို့ရပါတယ်ကြဒါပေမဲ့အဲ့ဒီလိုခြေလှမ်းဆခဲ့တဲ့နေရာမှာဆက်ပြီးတော့ခြေလှမ်းကလေးကကျွန်တော်အမြင်အားဖြင့်တော့အားနည်းချက်တွေလိုအပ်ချက်တွေအတော်လေးကိုရှိခဲ့တယ်လို့ပြောချင်ပါတယ်။အထူးသဖြင့်ပြောရလို့ရှိရင်ပေါ့လေကျွန်တော်တို့အစိုးရရဲ့ဝင်ကြီးအဖွဲ့စည်းတဲ့နေရာမှာကိုစပြီးတော့ဒီပြောစရာဆိုစရာတွေပြောတယ်ဆိုတာနေအတော်ဟိုညံနေတာကိုတွေ့ရပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်အမြင်အားဖြင့်ပေါ့လေလက်ရှိတကယ်အာဏာရှင်စနစ်ကနေကျွန်တော်တို့ဒီမိုကရေစီစနစ်ကိုဆက်ကူးမကူးကာလမှာတကယ်တမ်းအားဖြင့်တော့အတိုင်းအတာတစ်ခုထိအားကောင်းတဲ့အစိုးရတည်းရဖြစ်မယ်ဆိုရင်တိုင်းပြည်နဲ့ပြည်သူလူထုအတွက်တကယ်အကျိုးပြုနိုင်မယ်လို့ကျွန်တော်ကမြင်ပါတယ်။နောက်တစ်ချက်ကအဲ့ဒီအစိုးရဟာနော်ကျွန်တော်တို့တိုင်းပြည်ရဲ့နော်ပြဿနာကြီးတစ်ခုဖြစ်တဲ့ဒီအရက်ဖက်စစ်ဖက်ဆက်ဆံရေးကိစ္စကိုလည်းပဲထိထိရောက်ရောက်နဲ့ဟိုထိမ့်ထိမ့်ညှိညှိဆောင်ရွက်နိုင်တဲ့အစိုးရမျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်တစ်ဖက်ကလည်းဒီငင်းငင်းရင်းနဲ့ပတ်သက်ပြီးတော့လည်းပဲဟိုတက်မတော်နဲ့ကိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့ရောအထီးထီးရောက်ရောက်ပေါ့လေနှိမ့်နှိုင်းဥဆောင်မှုပေးနိုင်တဲ့အစိုးရအဖွဲ့မျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်စီးပွားရေးပိုင်းမှာလည်းပဲခုနပြောတဲ့ကျွန်တော်တို့ဒေသတွင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ပေါ့လေကျွန်တော်တို့နိုင်ငံမှာ နော်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေလာပြီးတော့ရင်းနှီးမြှုပ်နှံနိုင်အောင်ဆွဲဆောင်နိုင်တဲ့မလုံးပေးနိုင်တဲ့ပတ်ဝန်းကျင်မျိုးကိုအထူထောင်နိုင်တဲ့အစိုးရမျိုးဖြစ်ဖို့လိုအပ်ပါတယ်အဲ့ဒီလိုလိုအပ်ချက်တွေဘက်ကနေကြည့်မယ်ဆိုရင်တော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာအောင်မမရသေးဘူးနော်ဆံမှုပွဲရှုံးနိုင်နေစေဖြစ်တယ်အဲ့ဒီရှုံးနိုင်နေမှုကိုလာမဲ့၄နှစ်အတွင်းမှာအကောင်းဆုံးပြင်ဆင်ပြီးတော့နော်အထူးရောက်ဆုံးဆောင်ရွက်ဖို့လိုအပ်နေသေးတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့တကယ်တော့ဒီအစိုးရတရက်အဖြစ်နဲ့အသက်ဆက်ဆက်တက်လာတဲ့အချိန်မျိုးကဟိုတာမန်အားဖြင့်ကတော့ကိုလို့ချင်းကန်ကျင်တဲ့မူဝါဒတွေကိုတွန်းလှုံနိုင်တဲ့ဒီအင်ပြေအားဖြင့်အချိန်မျိုးဖြစ်တတ်ပါတယ်အထူးသဖြင့် NLD ပါတီဆိုလို့ရှိရင်လည်းဒီလူလူကတခဲနဲ့ထောက်ခံမှုနဲ့တက်လာတာဆိုတော့တကယ်ဆိုရင်တော့လှုပ်ချင်တဲ့မူဝါဒတွေကိုတွန်းလှုံတာမျိုးဟိုဖြစ်ရမှာပါဒါပေမဲ့ဒီလိုအချိန်မျိုးမတွေ့ရတာဘာကြောင့်လို့ပြောနိုင်လဲဟိုဥပ္ပါဒုံရင်ခင်ဗျဟိ
ုချုပ်ကန်မှုစိတ်များပါတယ်ခင်ဗျဆိုတော့နောက်တစ်ခုကကျတော့ဒီဟိုဒေါံဆန်းစုကြည်အနေနဲ့လည်းပေါ့နော်ကြံတဲ့အင်အားစုကြီးနောက်တစ်ခုကကျတော့သူ့ရဲ့ပါတီကို၌ကိုဟိုတော်တော်လေးမယုံမကြည်ပဲနဲ့ဟိုတံမရထားတဲ့ပုံစံမျိုးရှိပါတယ်။ဒါကြောင့်မလို့တချို့တာဝန်တွေကိုဒီတခြားဟိုအရေးရှင်းရှိတဲ့လူတွေကိုခွဲဝေပေးတာမျိုးမလုပ်ဘဲနဲ့သူကိုယ်တိုင်ဝန်ကြီးဌာနဟို၃ခုလောက်ဂိုင်ထားတယ်။နောက်တစ်ခါကျတော့အရေးပါတဲ့ဒီကော်မတီပိုဇီရှင်တွေကတော်တော်များများမှလည်းဟိုဂိုင်ထားတဲ့သဘောရှိပါတယ်။ဆိုတော့အဲ့တော့ဒီအနေထားမှာပဲဟိုမလုံနိုင်မဂိုင်နိုင်ကျလာရတဲ့အနေအထားမျိုးတွေရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ဒီအစိုးရဒီဖွဲ့စည်းရေးကိစ္စအပြင်ကိုကျန်တဲ့အရေးပါတဲ့ institution တွေဖြစ်တဲ့ကျွန်တော်တို့လူခွင့်ရေးကော်မရှင်တို့နောက်တစ်ခါဒီအကျင့်ပြတ်ချစားမှုတိုက်ခိုက်ရေးကော်မရှင်ပေါ့ဆိုတော့ဒီလိုကိစ္စတွေမှာလည်းဟိုလုံလောက်တဲ့လူအင်အားဖြည့်တာမျိုးတွေအခုချိန်ကြီးမတွေ့ရသေးဘူးခင်ဗျဆိုတော့အဲ့လိုအနေအထားမှာအခုသွားနေတဲ့ပုံစံကတော့တယောက်တည်းဆုံးဖြတ်တယောက်တည်းသွားစသဖြင့်ဒီလိုပုံစံမျိုးဖြစ်တဲ့အခါကျတော့လက်ဟာမှုတွေဖြစ်လာတာလည်းဒါဟိုသဘာဝကျတယ်လို့တော့ကျွန်တော်ထင်ပါတယ်
โอเคဟုတ်ပါတယ်ဒီ NLD ဆိုရလက်ထက်မှာဟိုပြည်တွင်းငင်းငယ်အတွက်ဆိုပြီးဒေါ်ဆန်းစုကြည်ဦးဆောင်ပြီး27ပင်လုံးညီလာခံကျင်းပတယ်တန်းတန်းနဲ့ကန်ဖွဲ့တွေအားလုံးလို့ပါလာတဲ့အတွက်မျောလင်းချက်တွေလည်းပေါ်လာတယ်ဒါပေမဲ့နောက်ပိုင်းမှာတိုက်ပွဲတွေဖြစ်တဲ့ဆွေးနွေးမှုတွေကလည်းတန့်နေတယ်တခါတီစီဝိုင်းမှာဆိုရင်လည်းအမေရိကန်ကတန်ခတ်တာတွေပြန်ရုပ်တာလို့ဟိုအကောင်းမျောလင်းနိုင်စရာလေးတွေပေါ်လာတယ်ဒါပေမဲ့နောက်ပိုင်းမှာဒေါ်လာဈေးတက်တာလို့ဟိုကုန်စင်းလုံးကြီးရလို့စသဖြင့်ပေါ့လေအဲ့လိုပြဿနာတွေရှိတယ်နောက်တခါတီလူခွေရေးကိစ္စနဲ့ပတ်သက်လို့ရှိရင်လည်းမနေ့တုန်းကဒီကုလသမဂ္ဂထရေညီလာခံမှာဟိုမြန်မာနိုင်ငံနဲ့ပတ်သက်လို့ထူးထူးခြားခြားဆုံးဖြတ်ချက်မချအောင်ဆိုပြီးတော့ဖြစ်တယ်။ဒါပေမဲ့အခုကြာတော့ဒီရခိုင်ကိစ္စတို့ဘာလို့စသဖြင့်တန်းသားဒေသတွေကပြဿနာတွေနဲ့ပတ်သက်လို့ဒီလူခွေရေးကိစ္စကြီးကြီးလောင်ပြောလာတယ်။ဟိုမနေ့တုန်းကပဲဒီလူခွေရေးကောင်စီကလည်းပဲဒီမြန်မာနိုင်ငံကိုအချက်လက်စုံစမ်းရေးကော်မရှင်လွှတ်မယ်ဆိုတဲ့ကိစ္စမျိုးဒီနိုင်ငံကဆက်ဆံရေးမှာပါဒီလိုခင်းချင်းတွေပြောင်းလာတယ်ဆိုတော့ဒီတနစ်သားအစိုးရရဲ့တည်တန်းအတွင်းမှာအစိုးရဒီရှိန်ဝါဩဇာဟိုကြလာရလို့ဆိုနေလားဒေါက်တာရံမျိုးသိအမြင်ပြောပါအောင်ခင်ဗျအ
ဲကျွန်တော်အမြင်ကတော့ပေါ့လေအဲကျွန်တော်တို့လည်းပဲဒီဘောကတနည်းတန်းရှိရဲ့เนาะရပ်သားအစိုးရတိရက်ကိုကျွန်တော်တို့ကအားကောင်းစေချင်အဲ့ဒီလိုအားကောင်းစေချင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအားနည်းချက်တွေလိုအပ်ချက်တွေကိုကျွန်တော်တို့နီးလမ်းမောင်းဆောင်နေပေါ့လေကျွန်တော်တို့ပြောနေတယ်ဝေဖန်နေတယ်သုံးသပ်နေတယ်အဲဒါပေမဲ့အဲကျွန်တော်အမြင်အားဖြင့်ပြောရင်အစိုးရတိရက်ရဲ့เนาะပထမဆုံးနှစ်မှာเนาะအစိုးရအနေနဲ့အတော့ consider လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။တော့အခြေခံကောင်းတွေကိုစနစ်တကျတည်ဆောက်နိုင်လို့လိုအပ်တယ်လို့မြင်တယ်။အဲဒုတိယနေ့တတိယနေ့သရုပ်ခန်းနေ့ပြင်စမနေ့တွေမှာပြည်သူလူထုရဲ့ထောက်ခံမှုနဲ့စိတ်ဝင်စားမှုကတစ်ဖြည်းဖြည်းရိုးကျလာနိုင်တဲ့အနေအထားရှိတဲ့အခါကျတော့ပြည်သူလူထုရဲ့ထောက်ခံမှုနဲ့စိတ်ဝင်စားမှုအမြင့်မားဆုံးဖြစ်တဲ့ကာလမှာတော့ဟိုဆောင်ရွက်ခဲ့ဖို့ကောင်းတယ်။ဒါပေမဲ့လက်ရှိအချိန်မှာကျွန်တော်အများအားဖြင့်တော့တနည်းရှိသွားပြီ။ဒါပေမဲ့ဒီတနည်းဆောင်ရွက်ခဲ့တာတွေကိုတော့ဟိုအားရမ်းဖို့ကြိုးစားရင်သားမခွဲခြားပဲနဲ့တော့ဖြည်းဖြည်းရောက်ရောက်မှန်မှန်ကန်ကန်ပြန်သုံးသပ်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုသုံးသပ်ပြီးတော့လာမယ့်၄နှစ်မှာတော့အကောင်းဆုံးအဖြစ်ရောက်ဆုံးအပြည့်အစုံဆောင်ရွက်နိုင်အောင်ဟိုပြင်ဆင်တဲ့လည်းလို့ကျွန်တော်မြင်တယ်။နောက်အဲဒီမှာအရေးကြီးတဲ့အချက်ချက်ကဘာလဲဆိုတော့ခုနကောင်လူမျိုးဆွေးရွေးသွားတဲ့အချိန်မှလည်းပါတယ်။အဲကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့တကယ်တော့အစိုးရအဖွဲ့တွေမှာပဲကြည့်ကြည့်တော့ပါတီတွေမှာပဲကြည့်ကြည့်တော့လွှတ်တော်တွေမှာပဲကြည့်ကြည့်ဘာတွေ့နေရလဲဆိုတော့အကျင့်နဲ့ဆွေးနွေးတာတွေကိုမတွေ့ရဘူးဖြစ်နေ။ဒါဆိုလို့ဒီမဲ့ဘောကတော့အခေါင်းဆောင်လို့သမားအားလုံးမှန်တယ်အားလုံးကောင်းတယ်ဆိုတော့ချစ်ကပ်မှုပုံစံမျိုးနဲ့ကျွန်တော်တို့တွားနေမယ်ဆိုရင်ကျွန်တော်တို့ဟာဟိုအာဏာရှင်စနစ်ကိုတော့မပြတ်မပါဘို့လေပြောဝဲပြီးတော့ဟိုပုံဖော်ပြနေတဲ့ပုံစံမျိုးဖြစ်မှာတော့စိုးရိမ်စရာရှိတယ်။အဲ့ဒီအခါကျတော့ဒါမဲ့၄နှစ်အတွင်းမှာအစိုးရအဖွဲ့တွေမှာပဲဖြစ်ဖြစ်ပါတီတွေမှာပဲဖြစ်ဖြစ်အပတိကောင်းဆောင်နေတဲ့ပတ်သက်လို့ပဲဖြစ်ဖြစ်အစိုးရအကြီးအကဲနဲ့ပတ်သက်လို့ပဲဖြစ်ဖြစ်လိုအပ်ချက်တွေအားနည်းချက်တွေကိုပြင်းပြင်းထန်ထန်ခေါင်းရောက်ဝေဖန်သုံးသပ်ပြီးတော့ခင်းကြီးဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
โอเคเจซูပါအဲ့လိုကိုဒီဟိုဟိုဒေါက်တာရမျိုးသိန်းလိုပဲဒီမှာတယောက်ကျွန်တော်တို့ Facebook ကဟိုပြောထားတာတယောက်ကတော့ကိုမြတ်ဆိုတဲ့အကောင့်ပါသူကတော့တိုးတက်မှုနေတယ်လောက်တော့လုံနေတယ်အားရစရာတော့မကောင်းသေးဘူးစီဝိုင်းတိုးတက်အောင်ဦးစားပေးလုပ်တဲ့စီဝိုင်းကောင်းလာရင်ကျန်တာတွေကောင်းလာမယ်လို့ထင်ပါတယ်အမေစုကိုပဲအားကိုးလုံးနေပြည်တော်စုဝင်ကြီးတွေကိုပိုင်ဆုံးဖြတ်ချက်တွေနဲ့ရဲဝင်လုပ်တင်တယ်ဆိုတော့စောစောဒီဒေါက်တာရမျိုးသိန်းထောက်ပြတဲ့အချက်ကိုဟိုကိုအောင်သူကြီးထောက်ပြတဲ့အချက်တွေနဲ့လည်းဟိုအကျုံးဝင်နေတယ်လို့ထင်ပါတယ်နောက်ထပ်ကျွန်တော်တို့ဟိုအီးမေးလ်နဲ့ပို့ထားတဲ့စာစာလည်းဟိုဟိုမိုက်တန်စင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီသူရေးထားတာတော့တိသာထင်ရှားတဲ့ပြောင်းလဲမှုတွေတိတ်မတွေ့ရဘူးအခြေအနေတချို့ကပိုပြီးတော့ဆိုးလာသေးတယ်လို့ဆိုနိုင်ပေမဲ့လည်းအထူးကအရေးကြီးတဲ့ပညာရေးနဲ့ကျန်းမာရေးမှာလုံနေတဲ့အပြောင်းလဲတွေကနောက်နှစ်အနည်းငယ်ကြာမှတည်လာနိုင်မှာပါအစိုးရတက်တလာပြီးကတည်းကဆရာဆရာမတွေအများကြီးကိုနိုင်ငံခြားပို့တာမျိုးတွေဟာနှစ်တော်ကြာမှကောင်းကျိုးတွေကိုပြည်သူတွေတွေ့ရမှာပါစီယုံတွေမှာဆက်အစ်စ်တွေတက်ဆင်ပြီးတော့အခမဲ့ကူတာပေးနေတာတွေကလည်းအားရစရာပါစီးပွားရေးမှာတော့မစွမ်းတာတွေကတော့စိတ်မကောင်းစရာပါနိုင်ငံရေးသမားတွေစီးပွားရေးမလုပ်တတ်တာမဆန်းပါဘူးအင်းအာနာရှင်တွေလည်းစီးပွားရေးနားမလည်ပါဘူးစီးပွားရေးသမားတွေကိုသူတို့ကိုကြိုးလှောက်ခိုင်းတော့စီးပွားရေးသမားတွေကသူတို့ကိုအတုံးချပြီးပေါင်းစားကြပြီးတော့ကမ္ဘာအဆင့်မီဈေးဝယ်စင်တာတွေဟိုတယ်တွေနဲ့ဖြစ်နေတာစီးရင်သားတွေကတော့စီးရင်တွေနှက်ပြေးရဲနှက်နေတာပဲအခုအစိုးရတက်ကစီးပွားရေးသမားတွေကိုတုံးချပြီးပြည်သူအများအကောင်ကျိုးကိုလှောက်ခိုင်းရမှာအစိုးရကမဖိတ်ခေါ်ရလားစီးပွားရေးသမားတွေကမကူညီကြနာလားဘာပဲဖြစ်ဖြစ်ကျမတို့ရဲ့အစိုးရအဖွဲ့ကကိုကျိုးစွန့်ပြီးအများအတွက်စနစ်တကျရေရှည်ကောင်းကျိုးမျှော်ပြီးလှောက်တာမို့မျှော်လင့်ချက်အပြည့်နဲ့အားပေးလက်ပါလို့ဒေါက်ခင်မျိုးစွေကရည်ထားပါ
โอเคเจซูပါခင်ဗျာကျွန်တော်တို့ဒီကျွန်တော်တို့ပါဝင်ဆွေးနွေးဖို့ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံတချို့လည်းရှိနေပါတယ်ဒီထက်အရင်ဆုံးကတော့ကျွန်တော်တို့ဟိုပြည်မျိုးကကိုတင်ထေးဝင်းမှာကိုတင်ထေးဝင်းရဲ့သဘောထားကိုလည်းပဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
အဲကျွန်တော်သဘောထားကတော့ဗျာလက်ရှိအစိုးရစပြီးတော့ကျွန်တော်တို့ပြည်အောင်စုဝင်ကြီးကြီးခိုင်းလိုက်တဲ့အချိန်အစပြီးမားတယ်လို့ကျွန်တော်တို့မြင်တယ်လေဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟိုလက်သမားကိုတန်လက်ပေးပြီးတော့ပယံကိုရေပေါ်ပေးတယ်လို့ဖြစ်နေတယ်ဒေါက်တာတွေဝင်ကြီးကတော့ဓာရီကိုခွဲမဲ့စိတ်နဲ့မသိဘူးဗျာနိုင်ငံရေးသမားတကယ်စိတ်ကြပြင်တယ်တိုင်းပြည်ကောင်းစေခြင်းနဲ့သွန်သွန်ဆန်းဆန်းစိတ်ရှိတဲ့ပရာဟိတသမားတွေကိုနေရာပေးရမှာဒါမှတိုင်းပြည်ရဲ့တိုးတက်နှုတ်မြန်မာဗျာအလုပ်လုပ်မှာပေါ့လုပ်ချင်စိတ်ရှိတဲ့လူကလုပ်မှာပေါ့ဗျာခုတော့မဟုတ်ပဲနဲ့ဒေါက်တာတွေဝင်ကြီးတွေကတော့အဲ့မှာအစိုးရဘက်ကလည်းကိုယ့်ကားတွေဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့အနာကျင်တဲ့လက်အောင်းညီနဲ့တိုးတဲ့အတူကပ္ပါခရိုနီတွေကိုမကျော်လွှားနိုင်မှုဖြစ်နေကြတဲ့နိုင်ငံရေးသိက်ကမရှိတော့လေတချို့တော့အဲ့ဒီချက်ကလွတ်တော်ထဲမှာကျတော့လွတ်တော်ကိုယ်စားလှယ်တွေကလည်းပဲဘလို့ဖြစ်နေလဲဆိုတော့ခဏပြောလို့ပဲအနာကျင်လက်ပါစီတွေနဲ့ပဲသူတို့ကပြန်ပြီးတော့လုံးလာတို့ကြတယ်ဖြစ်နေကြတယ်ဆိုကြပါစို့ကြာကျွန်တော်တို့အုပ်ချုပ်ရေးဆိုရင်လက်နက်ကန်အဖွဲ့ကြီးမဟုတ်ဘူးမဟုတ်တာနဲ့ညာကျွန်တော်တို့အစိုးရလက်အောက်ကအဖြစ်နဲ့ကျွန်တော်တို့တိတ်ကုန်လို့ရမယ်ဖွဲ့စည်းပုံအခြေခံဥပဒေကြီးအဲ့လိုဥပဒေကြီးအစိုးတင်သွင်းရမယ်အမသူတို့မလုံးနိုင်ဘူးလွတ်တော်ကိုဆိုတယ်ကြီးရတယ်ဒါကြောင့်မို့လို့တော်စုနေနဲ့တော့အကုန်ပြင်းစီနေကြ
ဟုတ်ကဲ့ကျေးဇူးပါကိုတင်ထေးဝင်းကျွန်တော်တို့နောက်ထပ်ဒီသောတာရှင်တယောက်ကိုထုံးမြင့်ဆိုတာလည်းကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာရှိပါတယ်ကိုထုံးမြင့်ရဲ့အီးမေးလ်ကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျစီဝါရေးကိုကြည့်မယ်ဆိုရင်ရှေးမတိုးနိုင်သေးသလိုမူဝါဒများလည်းရေးရရာပြည်သူများကိုချပြနိုင်ခြင်းမရှိပါစီးပွားရေးကိစ္စများမှာအစိုးရအဖွဲ့အားဦးဆောင်နိုင်ခြင်းမရှိဘဲစီးပွားရေးလုပ်ငန်းရှင်ဟောင်းများရဲ့ဦးဆောင်မှုနောက်ကိုလိုက်နေတယ်လို့သုံးသပ်ရပါတယ်။ပညာရေးပိုင်းကလည်းအရင်လိုပါပဲ။သိတာတဲ့ပြောင်းလဲမှုတော့မတွေ့ရပါဘူး။နေရီသားများနဲ့ကြီးရွာအစ်စ်နေမှာပြောင်းလဲသွားတယ်လို့ဘာမှသိသိသာသာမရှိပါဘူး။ပြည်သူတွေအရင်လိုပဲမီးမလင်းစေတော့သုံးရရှားပါစေလမ်းများကြမ်းတမ်းနေသေးပါပဲ။တနစ်သာပြည့်သွားတာအစိုးရဘာတွေလုပ်နေလဲဆိုတာမသိတဲ့ပြည်သူတွေလက်ညှိုးထိုးမလွဲပါပဲ။ဥပဒေစိုးမိုးရေးပိုင်းမှာကြည့်ပြန်တော့လေအရင်ကားထက်တောင်ပြည်သူတွေလုံခြုံမှုမခံစားရသလိုပါပဲ။ဥပဒေတော့ရှိပါရဲ့ဥပဒေအထက်မှာလူတွေကများနေတော့အစိုးရတက်ကဥပဒေစိုးမိုးရေးဆိုတဲ့ဇာတ်ကားကိုပြောတော့မပြောရတော့ဘူးဖြစ်နေတယ်။ပြောင်းလဲဖို့ဆိုတာအလန်းဝေးနေသေးတယ်။ဖွဲ့စည်းပုံပြင်ဆင်ရေးကတော့အစိုးရတက်အနေနဲ့လုံနိုင်ဖို့အလားအလာမရှိပါဘူး။မျောလင်းချက်လည်းမထားတော့ပါ။နိုင်ငံရေးကတော့အစိုးဆုံးပါပဲ။ဥသိမ်းစိန်အစိုးရလုပ်ခဲ့တဲ့ငင်းငယ်လုပ်ငန်းစဉ်ကိုမထိန်းနိုင်ဘူးဖြစ်နေတယ်။ပိုပြီးတိုက်ပွဲတွေဖြစ်လာတဲ့အစိုးရတက်လက်ထက်စစ်ပီးဒုက္ခသည်များကတင်းကြော်ရှိလာတယ်။တမတော်ကိုထိန်းဖို့မပြောနဲ့ပြောတာမပြောရဲရှာပါဘူးတမတော်ဘာလို့လို့နှုတ်ပိတ်နေတယ် NRPC ဖွဲ့ထားတာလဲနိုင်ငံရေးမှာအာဏာဘာမှမရှိတမတော်ကသဘောမတူရင် NRPC လဲအလကားပါပဲအချုပ်အဖြစ်အစိုးရအသစ်အနေနဲ့တမတော်ရဲ့မျက်နှာကိုကြည့်ပြီးလှုပ်တာထက်ပြည်သူများရဲ့မျက်နှာကိုကြည့်ပြီးရှေ့ဆက်လှုပ်ဆောင်ပေးစီလိုပါတယ်
ဟုတ်ကဲ့ဒါတော့ကျွန်တော်တို့ကိုထုံးမြင့်ဆိုပြီးတော့ အီးမေးလ်နဲ့ပေးပို့ထားတဲ့စာပါဟိုသူထဲမှာလည်းတခုထောက်ပြသွားတာတခုကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရင်ပြောင်းလဲရေးနဲ့ပတ်သက်လို့မျှော်လင့်မထားတော့ပါဘူးဆိုတော့သူကပြောပါတယ်ဆိုတော့ဟိုဒီ NLD ရဲ့တကယ်တော့ NLD ရဲ့မူဝါဒမှာဖွဲ့စည်းပုံပြင်ရေးကိုအဓိကစောင့်ရမယ်ဆိုရင်သူပြောထားတာရှိပါတယ်ဒါပေမဲ့လက်တွေမှာဟိုဒါကိုပြောင်းဖို့အတွက်ကိုဟိုပြည့်မမြောက်မဖြစ်လာတာဘာကြောင့်များလဲကိုအောင်သူငယ်ရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့ဟို NLD ကအခုလက်ရှိအာဏာရလာပြီးတဲ့အခါမှာသူတို့ကဒီအမျိုးသားရင်ကြားစစ်ရေးဆိုတဲ့ကိစ္စကိုဟိုလုပ်မယ်လို့ပြောပါတယ်ဆိုတော့အမျိုးသားရင်ကြားစစ်ရေးဆိုတဲ့ဟာကလည်းအထူးသဖြင့်တော့တပ်မတော်နဲ့ NLD ကြားတဲ့ရင်ကြားစစ်ရေးလို့ဖြစ်သွားတာ哦ဆိုတော့အဲ့ဒီအနေအထားမှာခုနပြောတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဘာညာဆိုတဲ့ကိစ္စတွေကနောက်ကိုရောက်သွားတဲ့ပုံရပါတယ်ဆိုတော့အဲ့ဒီအနေအထားမှာအရင်တစ်ချိန်လုံးကဒီဖွဲ့စည်းပုံပြင်ရေးပြောတဲ့ကိစ္စတွေကပါတီတွင်းမှာရောလွှတ်တော်ထဲမှာရောလွှတ်တော်ထဲကဒီဥပဒေချမ်းပြုစုတဲ့ကော်မတီဘက်မှာပါဘာမှအခုချိန်ထိပြင်ဆင်တာမရှိဘူးဆိုတော့တည်င်းနေလဲကျွန်တော်တို့ဖတ်ရပါတယ်ဆိုတော့ဒီလိုအနေအထားဖြစ်သွားတာကကျွန်တော်မြင်ရတော့ဒီအစိုးရတစ်ခုလုံးအနေနဲ့ပေါ့နော်ဆိုတော့ကျွန်တော်တို့ strategic direction လို့ခေါ်တဲ့မဟာဗျူဟာမြောက်တဲ့ကျွန်တော်တို့ဘယ်လိုသွားမယ်အစတဖြင့်ဒီလမ်းညွှန်ချက်တွေပျောက်နေစုဖြစ်ရတာလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒေါက်တာရံမျိုးသိအမြင်ရောခင်ဗျအခုတကယ်ဟို NLD ကပေါ်လေဒီပေါ်ကြည့်လို့အခြေခံဥပဒေပြင်ဆင်ရေးကိုအဓိကဦးစားပေးလုပ်မယ်ဆိုပြီးသူကတိလည်းပေးထားပါတယ်ဒါပေမဲ့ဒီတစ်နှစ်အတွင်းမှာတော့ဟိုဒါနဲ့ပတ်သက်လို့တိုက်ရိုက်တနော်လောက်တာမမြင်ရတာဘာကြောင့်များလဲခင်ဗျအ
ဲကျွန်တော်မြင်တာဟိုအခြေခံတရားလုံးပေါ်မှာပေါ့လေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့နော်စနစ်တကျသုံးသပ်ပြီးတော့ဆန်းစစ်တဲ့အပိုင်းမှာအားနည်းချက်တွေရှိနေတယ်လို့မြင်ပါတယ်နောက်သတင်းအချက်အလက်တွေကိုစုဆောင်းပြီးတော့ဆုံးဖြတ်ဆောင်ရွက်တဲ့အပိုင်းမှာလည်းအားနည်းချက်တွေရှိနေတယ်လို့မြင်ပါတယ်အဲ့တော့ခွဲစည်းပုံအခြေခံဥပဒေအကျအတည်းနဲ့ပတ်သက်လို့ရှိရင်ကျွန်တော်မြင်အားဖြင့်ဒါရွေးကောက်ပွဲကတိကဝတ်ခဲမှာပါတဲ့အတွက်ကြောင့်မလို့မဖြစ်မနေနော်ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်ဒါပေမဲ့ကျွန်တော်မြင်တာတော့ခွဲစည်းပုံအခြေခံဥပဒေကိုနေနေကြအချက်ချင်းပြင်ပြရမယ်ပြောင်းပြရမယ်ဆိုတဲ့သဘောမျိုးဆိုလိုတာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့လက်ရှိအပြောင်းအလဲမှာ2008ခွဲစည်းပုံအခြေခံဥပဒေလက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့တွားလို့မရဘူးဆိုတော့တော့ဟို message တရင်စကားကိုတော့ပြည်သူလူထုကြားထဲမှာတော့အာဏာရပါတီရောအစိုးရရောလွတ်တော်ရောအမြဲတမ်းပေးနေဖို့လိုအပ်ပါတယ်။နောက်အဲ့ဒီအချက်အသေးကိုကြော်လွှားဖို့စဉ်းစားတဲ့နေရာမှာကျွန်တော်အမြင်အဖြစ်အစိုးရရောလွတ်တော်ရောတမတော်ရောတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောနောက်နိုင်ငံရေးပါတီတွေရောနောက်အခြားဖက်အဖွဲ့အစည်းတွေရောအားလုံးပါဝင်ပြီးတော့နိုင်ငံရေးဆွေးနွေးအဖြစ်ရှာပြီးတော့ဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။လက်ရှိ NLD အစိုးရမှာအဓိကလိုအပ်နေတယ်လို့ကျွန်တော်မြင်တာနောက်တစ်ခုကတော့နိုင်ငံရေးပါတီတွေနဲ့ဟိုထိတွေ့ဆက်ဆံပြီးတော့ပူးပေါင်းလှုပ်ဆောင်မှုအပိုင်းမှာအများကြီးအားနည်းနေတယ်လို့မြင်ပါတယ်နိုင်ငံရေးပါတီတွေအတန်ကိုနားထောင်ဖို့လိုအပ်ပါတယ်သူတို့ရဲ့အမြင်တွေသဘောထားတွေကိုတော့ကိုယ်နဲ့တူပြီးဖြစ်စီမတူပြီးဖြစ်စီတော့သူနားထောင်ပြီးတော့ဆက်စစ်ဆောင်ရွက်နိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီကျွန်တော်တို့အခုတော်တော်ရှင်တွေရဲ့ဒီ Facebook ကနေပေးထားတဲ့စာတစာကိုလည်းဟိုဖတ်ချင်ပါသေးတယ
်။ဟုတ်ကဲ့ပါရှင်။ကျွန်တော်အမြင်ပြောရရင် NLD တာဝန်ယူဆကတိုင်းပြည်ကိုကြီးညာခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်မှုငင်းချင်းဖော်ဆောင်မှုကိစ္စတွေဟာယနေ့အချိန်ထိအရာမတင်သေးဘူးလို့ယူဆမိပါတယ်။အကောင့်ထဲဖော်လုဆောင်နေရတော့မှန်ပါတယ်။ခုဆို NLD တာဝန်ယူလာခဲ့တာအလုံးသိရဲ့အတိုင်းတစ်နှစ်ပြည့်တော့မှာပါ။အရင်ဦးသိန်းစိန်အစိုးရလက်ချက်ကလည်းခုလောက်ပြောင်းလဲတိုးတက်တဲ့လောက်တော့အထိုက်လျောက်လုံးပြနိုင်ခဲ့တာပါပဲ။တရားဥပဒေစိုးမိုးမှုအပိုင်းမှာလည်းယောနေနေတာကိုအမျိုးမျိုးဖုံဖုံကြားသိနေရပါတယ်။ပြည်သူတယောက်အနေနဲ့ဆန္ဒစော်တယ်လို့ပဲပြောချင်ပြောတိုင်းပြည်တကယ်အရှင်အဟုန်နဲ့လှင်းလင်းမြန်မြန်ပြောင်းလဲတိုးတက်တာကိုမြင်ချင်းလှပါပြီ။ဘာဖြစ်လို့လဲဆိုတော့ကမ္ဘာကြီးကလှင်းမြန်စွာပြောင်းလဲတိုးတက်နေပြီးမြန်မာပြည်ကြီးကိုထိုင်ဆောက်နေရမှာမဟုတ်လို့ပါ။အဲ့လိုမျိုးဦးစိုးမင်းကရေးသားထားတာ
ပါ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျန်တဲ့ဟိုကျန်တဲ့ပုံကိုယ်တွေလည်းရှိပါသေးတယ်ဒီမှာဟိုသူတို့ကတော့စာရိုက်ခတ်တူတူမလို့ကျွန်တော်ဒီမှာတခါလဲဖတ်သွားခြင်းပါတယ်အကောင့်တစ်ခုကတော့ဦးစင်းဆိုတဲ့အကောင့်မှာကောင်းတယ်လို့ပြောရမှာတဲ့မဆိုးလို့ပြောရမှာပါတဲ့အားတော့မရပါဘူးတဲ့2008အခြေခံဥပဒေရှိနေသေးပြီးလုံးချင်တာလုံးလို့မရဘူးအခြေခံဥပဒေကိုပြင်ဖို့စူးစမ်းပေးပါတဲ့နောက်တစ်ယောက်ကတော့ပေါ်ပေါ်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့နိုင်ငံရေးနဲ့ရှင်ချင်းတနစ်ဆိုတာခဏလေးရပါတဲ့စေနာပြည့်နဲ့ခေါင်းဆောင်နဲ့အစိုးရဖွဲ့ကိုမဝေဖန်ခြင်းနေပါဘူးတဲ့အရင်အစိုးရလိုပြည်သူကိုအနိုင်မကျင့်ရင်ပြည်သူတွေကိုမစော်ကမ်းရင်ကျင်းနေပါပြီဆိုပြီးတော့သူကရေးပါတယ်ခင်ဗျာနောက်ကျွန်တော်တို့ဒီကိုရင်ပါဝင်မှုဆက်သွယ်ထားတဲ့ပုံကိုတွေကိုလည်းအခုတစ်ခါလှည့်ပေးခြင်းပါတယ်တယောက်ကတော့ကျွန်တော်တို့ဒီမိုးညင်းရပါဥယုံရွှေရှိန်ဖြစ်ပါတယ်ဥယုံရှိန်ရဲ့သဘောထားဆွေးနွေးနိုင်ပါတယ
်အဲဟုတ်ဟုတ်ပါတယ်မင်္ဂလာပါဆရာဟုတ်ပါလေဥယုံရှိန်လုံးခေါ်တယ်ကိုရင်ရှိန်လုံးခေါ်ပါကျွန်တော်အတိတ်ငယ်ပါလေဟယ်လိုကြားလို့ဆရာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာဆွေးနွေးနိုင်ပါတယ်ဟုတ်ကဲ့
အဲဟုတ်ပါလေကျွန်တော်တို့ဘယ်လိုဆိုတော့ဒီလွတ်တော်ကိုယ်စားလှယ်တွေကကျွန်တော်တို့ဆိုတော့အထက်ပိုင်းကဟို ့မှာပြည်သူလွတ်တော်ဥက္ကဋ္ဌတို့ပါဆိုအင်မတန်တော်ပါတယ်ခင်ဗျဒီအောက်ကဟိုအလွတ်တော်ကိုဆိုလည်းများတို့အီချင်းဟိုညံ့ဖြစ်နေတယ်ခင်ဗျကျွန်တော်ဥမာဆိုရှင်ဒီဆွေးနွေးမှုတစ်ခုဟာဗာလဲဆွေးနွေးတော့မယ်ဆိုရှင်ဘယ်နေရာမှာဆွေးနွေးရမလဲဘယ်နေရာမှာဆွေးနွေးရမလဲတူတင်ပြင်ဆင်မှုကအင်မတန်နည်းတယ်ခင်ဗျကျွန်တော်အဲ့လေးပါရဲ့ဟုတ
်ကဲ့ Okay.
နောက်ကျွန်တော်တို့ဒီပညာရေးဘက်မှာကျတော့ကျွန်တော်တို့ပြောဆိုတော့ဒီထောက်ပံ့မှုတွေအားကောင်းလာတယ်ဒါပေမဲ့အားကောင်းတော့ခဏခဏဆရာများတို့ဆွေးနွေးတော့လို့ပဲဒီတကယ်အကောင့်ထဲမှာပေါ်ပေါ့အချင်းပြတ်ချထားတာဒီပေါ့နော်အဲ့စစ်စေးဖော်ထုတ်မှုတွေမရှိသေးဘူးခင်ဗျဟုတ်နော်အင်မတန်အားနေတယ်ခင်ဗျနော
်ဟုတ်ကဲ့
ဒီချင်းကျွန်တော်တို့ကလုံခြုံရေးပေါ့ဗျာဟိုကလုံခြုံရေးအသက်အန္တရာယ်နဲ့လုံခြုံရေးဥမာကျွန်တော်တို့ဥကိုနီလောက်ကြံတဲ့အပြစ်တက်ခံရတဲ့ကိစ္စတော့ကျွန်တော်တို့ဒီကျွန်တော်တို့နမဖြစ်ပြမှာကျွန်တော်တို့ကြောင်းဆရာပြစ်တက်ခံတဲ့ကိစ္စတို့လိုမျိုးနောက်ကျရင်မန္တလေးမှာကျွန်တော်တို့ကေဒီမှာဒနပြစ်တက်ခံဆိုလုံချုံရအင်မတန်အားနေတယ်ခင်ဗျာကျွန်တော်မုန်းညင်းမှာလည်းဖြစ်နေခင်ဗျာအဲ့အဲ့လေးပါလား
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်တူကတော့ပလောမျိုးကကိုသိန်းတိုးပါကိုသိန်းတိုးရဲ့သဘောထားနဲ့လူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်အင်းဒီအင်းဒီထိမှန်နေဟိုစီစဉ်နေနေကျွန်တော်ပြောချင်တာတော့လေကျွန်တော်ကျွန်တော်မျိုးသားဒီမှုစပွဲချောချမ်းမှာတော့နေထောင်ဆက်ရှင်မှာသူကပါတင်ကြီးခံလုံမှာဆိုတော့လေကျွန်တော်ကလေဟိုလူတို့ကိုယ်စားလှယ်ကြီးပဲဒီမှုစီခီကိုသွားနေတော့မှပဲပါတီဝင်အများစုရဲ့အလုံးစုံချစ်လည်းအများကြီးပါတယ်အခုဆိုရင်ကျွန်တော်တို့ပါတီတွေရဲ့အလုံးစုံချစ်တရားကိုယ်စားလှယ်ကြီးပဲအားကိုးနေရပြီးပြည်သူတွေသွားနေတဲ့ဒီမှုစီလမ်းကြောင်းဆိုရင်ဒီပညာပေးမှာတော်တော်ကိုအရန်နေနေပါလေစီလုံးမှုတွေလည်းအရန်ကြဆင်းလာပါတယ်။ဘာကြောက်လဲဆိုတော့လော့တော်ကူစရကြီးပဲအကူနေရတယ်။လော့တော်ကူစရကြီးပဲဒီမွေစီကိုမတော်နိုင်ပါဘူး။ပြည်သူတွေကျွန်တော်တို့ရဲ့ပါတီဝင်တွေအများကြီးပါမှာပဲသူတို့ကဒီမွေစီခီကိုတော်နိုင်မှာပါ
။ပြီး
ရင်ကျွန်တော်တို့ပါတီဝင်တွေကလေဟိုဒီမွေစီရင်ကြီးမှုပိုင်းပါလေဒီပညာပေးမှုအရန်နေတယ်။အရန်နေတော့လေပြည်သူတွေနဲ့ရောပေးထားတဲ့လော့တော်ကူစရတွေနဲ့ပြည်သူတွေကြားမှာအဒီမွေစီကဒီမူကိစ္စရာဘာကြီးလဲလို့အဲ့လိုတောင်းပြနေကြပါပြီ
။ဟုတ်က
ဲ့။နောက်ပိုင်းကျွန်တော်တို့
ဟုတ်ကဲ့ကိုသိန်းတို့ရဲ့ကျေးဇူးပါ။ကျွန်တ
ော်ဘယ်လိုပြောရမလဲခင်ဗျာ။ဟုတ်ကဲ့ကျွန်တော်တို့ကျွန်တော်တို့ကျေးဇူးပါခင်ဗျာ။ဖဲ့ဘယ်ကျွန်တော်ဒီမူစီရဲ့အရေးကအောက်ကိုနေရတယ်လို့ဖြစ်နေပါလေ။ပါတီဘယ်နေပြီးတော့ဟိုပြည်သူရုပ်တိလုပ်ငန်းလုပ်တာတော်တော်လေးအားနည်းတယ်လို့မြင်ရပါတယ်
။ဟုတ်ကဲ့ကိုသိန်းတို့ရဲ့ဆွေးနွေးပြတာကျေးဇူးပါ။ကျွန်တော်တို့ဒီ Facebook ကဟိုစာကျန်နာလေးကိုလည်းကျွန်တော်ဖတ်ပြခြင်းပါသေးတယ်။တစ်ဆက်တည်းဒီမှာတယောက်ကတော့ wine law ဆိုတဲ့ account ပါရှင်မှာသူကတော့အရင်အစိုးရကအနှစ်90လောက်ခဲ့ပြီးပါပြီ။ဘာကောင်းလဲဘလောက်အလုပ်လုပ်တယ်လဲ။ NLD ပေါ်မှာနားလဲစေချင်ပါတယ်။တနည်းပဲရှိပါသေးတယ်။ NLD အောင်မြင်ပါပါတဲ့။နောက်တူကတော့ချစ်မောင်ဆိုတဲ့ account ပါရှင်မှာသူကတော့ NLD အစိုးရရဲ့တက်တန်တနည်းမပြည့်သေးပါဘူး။အရင်အစိုးရရဲ့တက်တန်နဲ့ဆိုင်အဖျားလောက်ပါတဲ့။ဘာကြောင့်များ NLD ကိုအပြစ်တင်နေကြတာလဲ။ကျွန်တော်တို့ကတော့အပြစ်တင်မှုလည်းမဟုတ်ပါဘူး။အားနည်းချက်အားတချက်တွေတီးမှာပဲပြင်နိုင်စင်နိုင်တာတွေရှိမယ်။ကောင်းတာတွေရှိရဆိုရင်လည်းဆက်လုပ်ဖို့ပဲရည်ရွယ်ပါတယ်။ဆိုတော့အခုကျွန်တော်တို့အစီအစဉ်လေးအဆုံးမကြိမ်မှာအဆုံးသတ်တော့မှာပါအဆုံးမသတ်ခင်အချိန်ရသလောက်ကျွန်တော်ဒီပြင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ယောက်ရဲ့သဘောထားအချင်းယုံသိချင်ပါတယ်အစိုးရတက်တန်တနည်းဆိုတာတကယ်တော့အစိုးရတက်တန်၄ပုံတပုံမှာမကြိမ်မှာဆိုလည်းဒီကြားပြရွေးကောက်ပွဲလှုပ်ပါတော့မယ်ဆိုတော့ဟိုနေရာတိတ်မြများစားမှာမဟုတ်တဲ့လွတ်တော်ထဲမှာအများစုဖြစ်တဲ့ NLD အနေနဲ့တော့စိုးရိမ်စရာတော့မဟုတ်ပါဘူးဒါပေမဲ့ဟိုလက်ရှိအစိုးရအခုတွားနေတဲ့နှုံတွားနေတဲ့မူဝါဒတွေတိုင်းဆိုရင် NLD ဒီအစိုးရအတွက်ကရှေ့လားလာနေနဲ့နောက်ဟို၄နှစ်ရွေးကောက်ပွဲအတွက်ကောအလားလာကောင်းနိုင်ပါမလားကိုအောင်သူညင်းအမြင်ဆွေးနွေးပြပါခင်ဗျဟ
ုတ်ကဲ့ဟို NLD အနေနဲ့ကတော့ဒီပြည်သူလူထုပေါ့နော်တာမန်အောက်ခြေပြည်သူအများစုမှာတော့ဟိုထောက်ခံမှုရှိနေဆုံးပါပဲဆိုတော့ဒါပေမဲ့ဒီချက်ပို့ပြီးတော့ကျွန်တော်တို့ရှောင်းဆောင်မှုပြဖို့လိုပါတယ်ဆိုတော့ဒီမှာဒါမှပဲကျွန်တော်တို့တိုင်းပြည်ရဲ့ဟိုဖွံ့ဖြိုးရေးနဲ့ရေရှည်တည်ငြိမ်မှုအတွက်ဖြစ်နိုင်ပါပါဆိုတော့ဘာဖြစ်နေလဲဆိုတော့အခုအနေအထားမှာတခုခုပြောလိုက်လို့ရှိရင်အများစုက2008ဖွဲ့စည်းပုံအခြေခံဥပဒေကိုပဲလက်ညှိုးထိုးပြီးတော့အပြစ်တင်နေတဲ့သဘောတွေ့ရပါတယ်ဆိုတော့ဒါအဲ့ဒါဆိုလို့ရှိရင်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ခဏဖယ်စဉ်းစားကြည့်ပါစို့လက်ရှိ NLD အစိုးရကဒီထက်ပွင့်လင်းမြင်သာလုပ်လို့မရဘူးလားပေါ့လက်ရှိ NLD အစိုးရရဲ့ခေါင်းဆောင်တွေကလစဉ်မိကုံပြောတာမျိုးရှင်းပြတာမျိုးလုပ်လို့မရဘူးလားဒါတွေကကျွန်တော်ထင်တယ်2008ဖွဲ့စည်းပုံနဲ့မဆိုင်လောက်ဘူးထင်ပါတယ်နောက်တစ်ခုကတော့ LINE ရဲ့စီးပွားရေးကိုဦးစားပေးလုပ်တဲ့ကိစ္စမျိုးကလည်းဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကနေဟိုကင်းလွတ်တဲ့ကိစ္စမျိုးရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်မြင်တာကတော့ခုနတစ်ယောက်လည်းဆွေးနွေးသွားပါတယ်ဒီမိုကရေစီမြင့်တင်ထွန်းကားရေးကိစ္စကဒါကဒီတက်မတော်နဲ့လည်းဘာမှဒါနကောစားဖြစ်เสียမလို့ပဲနဲ့ကိုယ့်ဘာသာကိုတိုင်းပြည်တွေမှာဒီမိုကရေစီထွန်းကားဖို့လုံနိုင်တဲ့ကိစ္စတွေရှိပါတယ်ဆိုတော့ဒါမျိုးတွေကိုကျွန်တော်တို့ဟိုဦးစားပေးလုပ်တဲ့လို့မြင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေကိစ္စပါခုနကပဲကျွန်တော်စည်ရင်းကိုပြန်ကြည့်တော့ ဒီကျွန်တော်တို့2018 February ဆင်းရင်အထိပေါ့နော်အဲ့ဒါဆိုလို့ရှိရင် AAPP လို့ခေါ်တဲ့ဒီနိုင်ငံရေးအကြီးအကဲအကူအညီဆောက်ရှောက်ရေးအသင်းကပြောလာတာကျွန်တော်တို့ဒီမှာနိုင်ငံရေးကိစ္စတွေကြောင့်ဖမ်းဆီးခံထားရတဲ့သူ292ယောက်ရှိပါတယ်ဆိုတော့ဒီကိစ္စတွေကိုကျွန်တော်တို့အစိုးရအနေနဲ့ဟိုလွှတ်လွှတ်ရှုထားဖို့မသင့်ဘူးလွှတ်ပေးတဲ့လူတွေလွှတ်ပေးတဲ့မှာလည်းအမှုဆွဲဆိုပြီးတော့ရင်ဆိုင်ရတဲ့ကိစ္စတွေလည်းအမှုပိတ်ပေးတာတွေစသဖြင့်ဒါတွေကအများဆုံးလုံးဝမလုပ်ချင်ပါတယ်ဆိုတော့ကျွန်တော်တို့ကဒီနိုင်ငံရေးအစိုးရဖြစ်တဲ့ဒီမိုကရေစီဥတည်တဲ့အစိုးရဖြစ်တဲ့ဆိုလို့ရှိရင်ဒီကိစ္စတွေကလုတ်ကိုလုတ်ပြရမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဟိုအချိန်ကတော့စက္ကန့်30လောက်ရှိပါသေးတယ်။ဒေါက်တာရံမျိုးသွင်းကိုလည်းအချိန်ရောကျွန်တော်ဆွေးနွေးစေချင်ပါတယ်။ဆိုတော့ NLA အနေနဲ့ရှေ့မှာဘလို့ viewer တွေနဲ့အခက်အခဲတွေကိုကြော်လွားတင်တယ်လို့မြင်တယ်လေခင်ဗျာ
။ကျွန်တော်မြင်တာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေဒီဒေါက်တာဆုချီပေါ်မှာလူထုရဲ့ထောက်ခံမှုယုံကြည်မှုနော်ချောင်းမလို့ရွေးချယ်เสียမှာရှိလို့စပီထောက်ခံနေရတဲ့ဆိုတဲ့အပေါ်မှာတော့တာယာနေလို့မဖြစ်ဘူးလို့ကျွန်တော်မြင်ပါတယ်။အဲ့တော့ဒါမဲ့၄နှစ်အတွင်းမှာတော့ကိုယ့်ရဲ့အားနည်းချက်တွေကိုယ့်ရဲ့လိုအပ်ချက်တွေကိုအမြန်ဆုံးတင့်အောင်လုပ်ပြီးတော့အမြန်ဆုံးပြင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်
။ဟုတ်ကဲ့။
နောက်ချက်ကတော့အားနည်းနိုင်ငံမှုတိုက်ချက်ရေးကိုတိတိယယောဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်ကတိုက်တွန်းချင်ပါ
။ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးပြကြတဲ့ပုဂ္ဂိုလ်အားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။